ပြည်ကရတရင်ဘက်ကလူ22ဦးသေဆုံးခဲ့တဲ့မန်ချက်စတာဘုံခွဲမှုနဲ့ဆက်ဆက်ပြီး19နှစ်အရွယ်မျိုးသားတဦးကိုဗြိတိန်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အခုဆိုရင်ဗြိတိန်နိုင်ငံအတွင်းမှာရဲတပ်ဖွဲ့ကထိန်းသိမ်းထားသူ73ဦးရှိပါပြီ။မန်ချက်စတာမြို့ရဲ့ဂေါ်ဒွန်ရပ်မှာတနင်္ဂနွေနေ့နှောင်းပိုင်းကဝင်ရောက်စီးနှိမ်ခြင်းအတွေ့အကြမ်းဖက်မှုကျူးလွန်မယ်လို့တန်ကြာရှိသူကိုဖမ်းဆီးလိုက်တာဖြစ်ကြောင်းမန်ချက်စတာရဲချုပ်ကကြေညာချက်တစ်ခုမှပြောပါရယ်တနင်္ဂနွေနေ့အစောပိုင်းမှာလည်း25နှစ်အရွယ်မျိုးသားတဦးကိုဗြိတိန်ရဲတပ်ဖွဲ့ကဖမ်းဆီးပြီးသူ့နေအိမ်ကိုပါရှာဖွေစစ်ဆေးခဲ့ပါတယ်ဘုံခွဲခဲ့သူအဗီဒါရဲ့အကိုနဲ့အဖေကိုလည်းလစ်ဗျားနိုင်ငံထဲမှာပဲပြီးခဲ့တဲ့သတင်းမှတ်ကဖမ်းဆီးထားခဲ့ပြီးအကိုဖြစ်သူဟာရှင်ဟာတိုက်ခတ်ရေးအစီအစဉ်ကိုသူတည်နေခဲ့တဲ့အကြောင်းပြောရေးဆိုခွင့်ရှိသူတူကပြောပါတယ်ဘုံခွဲမှုကိုစုံစမ်းစစ်ဆေးနေဆက်ဖြစ်ပြီးလုံခြုံရေးအခြေအနေကိုတော့နောက်ထပ်တိုက်ခိုက်နိုင်မှုဖြစ်နိုင်ခြင်းအမြင့်ဆုံးအနေထား critical အဆင့်ကနေတိုက်ခိုက်နိုင်ခြင်းမြင့်မားစေ Severe အဆင့်ကိုရွှတ်ချလိုက်တဲ့အကြောင်းဝန်ကြီးချုပ် Theresa May ကစနေနေ့မှာပြောပါတယ်